မင်္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ9ရက်လွတ်လပ်တဲ့အာရှတန် RFA အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆမ်မအောင်ပါလာရှုံမြို့ပုံကျဲခံရတဲ့သတင်းပါဝင်နောက်ဆုံးရသတင်းလေးနဲ့တူချင်းပြည်နယ်မှာစားနေကတည်ယူခွင့်ကန့်သက်ခံရတဲ့အခြေအနေတွေကြောင့်နောက်ပိုင်းမှာအပြည့်စုံကြားရဖို့ရှိပါတယ်။အခုသတင်းလေးကိုတင်ပြပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ရက်ွက်တက်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးနဲ့ပြူဟာလန်းတို့ကိုစက်တင်ဘာလ9ရက်နေ့ဒီနေ့မှာစစ်ကောင်စီတပ်ကဒေကြောင်းကနေပုံကျဲတက်ခတ်ခဲ့တာကြောင့်နိုင်ငံရေးအကျဉ်းသားဟောင်းတဦးသေဆုံးပြီးနောက်ထပ်ဒေသခံ12ဦးဒဏ်ရာခဲ့တယ်လို့လာရှိုးမြို့ကနေက RFA ကိုပြောပါတယ်။ပေါက်ကွဲရပြင်းထန်တဲ့ပုံနှလုံးကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးမှတလုံးပြူဟာလမ်းမပေါ်ကိုတလုံးချဲချခဲ့တာကြောင့်အရက်သားတွေထိခတ်ခဲ့ပြီးလာရှိုးထောင်ကလွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတို့တည်ဆုံခဲ့တယ်လို့ဆိုပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးမှကိုကန့်တက်မတော် MNDA ကအင်တာနက်အခမဲ့သုံးပြုနိုင်အောင်စီစဉ်ပေးထားတာကြောင့်ဒေသခံအများစုဟာဆက်သွယ်ရေးအတွက်အဲ့ဒီနေရာကိုရောက်ရှိနေကြတာပါ။ MNDA ကလည်းပုံကျဲတက်ခတ်မှုကြောင့်လူ12ဦးဒဏ်ရာသွားပြီးတေဆုံးထိခိုက်မှုနောက်ဆက်တွဲအခြေအနေတွေကိုဆက်လက်အသိပေးမယ်လို့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကအဖွဲ့အစည်းတွေအနေနဲ့စာတင်ကျောင်းတွေရဲ့လုံခြုံမှုရှိရေးဆိုင်ရာကြေညာစာတမ်းကိုလက်မှတ်ရေးထိုးပြီးလေးစားလိုက်နာကြဖို့မြန်မာနိုင်ငံဆိုင်ရာပြည်ထောင်တန်ရုံကဒီနေ့မှတိုက်တွန်းလိုက်ပါတယ်ကရင်ပြည်နယ်တဲကစာတင်ကျောင်းတွေဘေးကင်းလုံခြုံရေးအတွက်ကရင်မျိုးသားအစည်းအရုံး KNU ကအဲ့ဒီကြေညာစာတမ်းကိုလိုက်နာမဲ့ကြောင်းလက်မှတ်ရေးထိုးထားတာကိုပြည်ထောင်တန်ရုံကကျူးစွတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါဗျ။ KNU လိုပဲတခြားအဖွဲ့အစည်းတွေကလည်းလိုက်နာဆောင်ရွက်ကြဖို့ပြည်ထောင်တန်ရုံရဲ့ပြောရေးဆိုခွင့်ရှိသူကတိုက်တွန်းပါဗျ။မြန်မာနိုင်ငံမှာကလေးတွေလုံလုံခြုံခြုံပညာသင်နိုင်မှုအတွက်ပြည်ထောင်အစိုးရကကူညီနေပြီး2023ခုနှစ်အတွက်စာသင်ကျောင်းနဲ့ပညာသင်ကြားရေးဆန္ဒပေါင်း 3,000 ကျော်အပါအဝင်ကျောင်းသားကျောင်းသူ 28,000 နဲ့ဆရာဆရာမ 2,000 နီးပါးအတွက်အကူအညီပေးထားတယ်လို့ဆိုပါတယ်ရှင်။မကွေးတိုင်းငဖဲမြို့နယ်ကချင်းတိုင်းသားရွာတွေနေထိုင်တဲ့ရွာ၃ရွာကိုစစ်ကောင်စီတပ်ကစားနေကတည်ယူခွင့်ကန့်သက်ထားတာကြောင့်အခက်အခဲဖြစ်နေတယ်လို့ဒေသခံတွေက RFA ကိုဒီနေ့မနက်ကပြောပါတယ်မထုံကုတ်စီရိုးနဲ့စွန်ပြော်ရွာတွေကိုတွားတဲ့လမ်းမှာရှိတဲ့စစ်ကောင်စီတပ်စစ်ဆေးဂိတ်တွေကနေစမ်းနဲ့စားတောက်ကုန်တည်ယူခွင့်ပိတ်ထားတာလေးလားလောက်ရှိနေပြီလို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသမှာအခြေဆိုင်လှုပ်ရှားတဲ့ People Revolution Alliance မကွေးအဖွဲ့ကိုအဲ့ဒီရွာတွေကထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ပိတ်ထားတာလို့ဆိုပါရယ်စစ်ကောင်စီတပ်သားတွေကစွန်ပြော်ရွာမှာတဆွဲထားတာကြောင့်ဒေသခံတွေကစားတောက်ကုန်တွေကိုတောလန်းတွေကနေခက်ခက်ခဲခဲတည်ယူနေရတာပါဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီရဲ့မကွေးတိုင်းပြောခွင့်ရသူတိုင်းလူမှုရေးရာဝန်ကြီးဦးမျိုးမြင့်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့လက်ခံဖြေကြတာမရှိပါဘူးရှင်စကိုင်းနယ်ကတမူကလေးဝမင်ကင်ဖောင်းပြင်းနဲ့မော်လိုက်စတဲ့မြို့နယ်၅ခုမှာတိုက်ပွဲတွေဖြစ်နေတာနဲ့သွာလာရေးခက်ခဲနေတာကြောင့် HIV ရောဂါရှိသူတွေတောက်သုံးရတဲ့ ARDC ရဖို့အခက်အခဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ် ARDC ကိုကလေးမြို့မှာယူနေရတာပါတိုက်ပွဲတွေငြိမ်နေပြီးလမ်းချင်းတွေကောင်းတဲ့အချိန်မှာပဲဆေးထုတ်ယူဖြစ်တယ်လို့မင်းကင်းဒေသခံတယောက်က RFA ကိုပြောပါတယ်ကလေးမြို့မှာတော့ HIV ရောဂါနဲ့ပတ်သက်တဲ့ဆေးမှတ်တမ်းတွေပါလာရင်ထုတ်ပေးနေတယ်လို့ကိုစားထုတ်ယူခွင့်ပြုတယ်လို့ကျမရေဌာနနဲ့နှိစက်သူတွေကပြောပါတယ်ဆေးထုတ်ယူဖို့ခက်ခဲနေတဲ့မြို့နယ်တွေမှာ ARD ဆေးတောက်နေရတဲ့သူ1000လောက်ရှိတယ်လို့ဒေသတွင်းမီဒီယာတွေမှာဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူတိုင်းလူမှုရေးဝန်ကြီးဦးညွန့်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်သတင်းအကျဉ်းချုပ်ပြီးမှတော့သတင်းဆောင်မတွေကိုထုတ်လင်းသွားပါမယ်။စကိုင်းတိုင်းကနေတဆင့်ချင်းပြည်နယ်အထက်ကိုစမ်းနဲ့စားတောက်ကုန်တွေအပါအဝင်လျှက်စစ်ပစ္စည်း၊ဘီလက်မီနဲ့အိမ်ဆောက်ပစ္စည်းတွေတဲလို့မရအောင်စစ်ကောင်စီဘက်ကကန့်သက်ထားတာ၃ဘက်ရှိလာပါပြီ။ဒါကြောင့်စားနေကပြက်လက်လာမှကိုဒေသခံတွေစိုးရိမ်နေကြတယ်လို့ RFA ကိုပြောပါရယ်။ဒီအကြောင်းမထက်ထက်အိမ်ရအောင်တင်ပြပါလိမ့်မယ်ရှင်။
စကိုင်းတိုင်းကနေတဆင့်ချင်းပြည်နယ်တွေကိုစမ်းနဲ့စားတောက်ကုန်တွေအပါအဝင်လျှက်စစ်ပစ္စည်းဘီလက်မီနဲ့စားလို့ရပစ္စည်းတွေတဲလို့မရအောင်စစ်ကောင်စီဘက်ကကန့်သက်ထားတာ၃ဘက်ရှိလာပြီလို့ဒေသခံတွေကပြောပါရယ် အော်လာ20ရက်နေ့ကလေးကပိတ်ခဲ့တာဖြစ်ပြီးစက်တင်ဘာ9ရက်နေ့ဒီကနေ့အထိပြန်ဖွင့်မပေးသေးဘူးလို့ဆိုပါရယ်။ဒါကြောင့်တီးတိမ်တွန်းဆန်ခလန်ဟာခါနဲ့ထန်တလန်မြို့တွေစီကုန်စီပို့တာတွေရပ်ဆိုင်းနေတယ်လို့ဆိုပါရယ်။တီးတိမ်မြို့နယ်ခိုင်ကန်းမြို့ကိုကလင်းမြို့ကနေစံသဲမယ်ဆိုရင်စံအိတ်တဝက်ပဲခွင့်ပြုတယ်လို့အမည်မဖော်လိုတဲ့ရင်မောင်းတယောက်က RFA ကိုပြောပါရယ်
။စာနဲ့ဟိုဟာပိတ်တယ်၊ CVC ပိတ်တယ်လေ။တကြားတော့မပေးဘူး။အခုက3ပတ်ရှိတော့မှနော်။ပိတရှုစားဖို့အတွက်ဆိုရင်စံတိုက်ကိုဖွဲ့ပြီးမှပဲတည်လို့ရတယ်။ရှင်မိုက်ကူမိုက်တို့ဆိုရင်လည်းသူတို့ကတိုက်ကိုဖွဲ့ပြီးမှတည်ခိုင်းတာ။အဲ့လိုမျိုးသူတို့အဝကုံရဲလည်းမတည်ဘူးပဲ။ဘာဖြစ်လို့မတည်ခိုင်းတာလဲဆိုတာလည်းမတည်ဘူး။ဘယ်တော့တည်မှလဲဆိုတာလည်းသူတို့လည်းမတည်ဘူး
။အခုလိုပိတ်ထားတာကြောင့်တိတိမျိုးမှစံအပါဝင်စားတော့ကုံနဲ့အိမ်ဆောက်ပစ္စည်းတွေဈေးတက်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါကြောင့်စားနေရခါပြက်လက်လာမှစိုးရင်ရတယ်လို့လုံချုံရင်အရာအမျိုးမဖော်လို့တဲ့တီးတိမ်မျိုးကန်တယောက်က RFA ကိုပြောပါတယ်
။ဒါရင်စီအလိုသာဆက်ဖြစ်မယ်ဆိုရင်တော့အများဆိုတော့ပြည်သူဆိုတော့လောက်ခတယ်။တော်တော်လေးရောက်မယ်ပေါ့နော်။ပြီးတော့ခုတော့ဆယ်ဝင်ဝင်ရတဲ့လုံလုံကန်းဆိုတော့တိတ်မရှိဘူးပေါ့နော်။ဒီမျိုးပေါ်မှာဆိုတော့ဖြေခံတတိလုံးတတိစားတွေတွေ့ရောပုံလုံးပေါ့နော်။လူသားစားကုံလုံးကတော့တော်တော်လေးလောက်ခရောက်မယ်။နောက်ဆုံးဘယ်လောက်ရှိရောက်သွားလဲလဲဆိုတော့စားနေရခါပြက်လက်တဲ့အချင်းညီမျိုးရှိတော်မှရောက်နိုင်တဲ့အချင်းဖြစ်တဲ့ဟုတ
်ဆေးဝါးတွေကိုလည်းဆရာဝန်ထောက်ခံချက်နဲ့စေးစာပါမှပဲတည်ယူခွင့်ပေးတယ်လို့ဆိုပါရယ်ချင်းဒေသကာကွယ်ရေးအဖွဲ့ CDF တွန်းဆန်ရဲ့စစ်ဦးစီးချုပ်ဦးထန်စွန်မောင်ကတော့တော်လိုင်းရေးအဖွဲ့တွေရိတ်ခါပြက်အောင်စစ်ကောင်စီတပ်ကလုပ်နေတာလို့ RFA ကိုပြောပါရယ
်ချင်းတော်မှတော်လိုင်းရေးအဖွဲ့တွေရှိနေလို့အဲ့ဒါပိတ်တာပါဒီသူတွေကိုတော်လိုင်းရေးသာဖွဲ့ဖြစ်မပါအောင်ဆိုတော့စိတ်ဓာတ်ကြောက်အောင်လို့အဲ့လိုလုပ်တာပါအဲ့ဒါကကျွန်တော်တို့တွန်းကြမြို့တင်းတဲ့ခါကြတော့တွန်းကြမြို့မှာခါမဝင်အောင်ဆိုပြီးတော့တိတ်ထားတဲ့ဟာပါမင်းကျွန်တော်တို့ကဟိုအစကရပြည်သူတွေကိုစုဆောင်ခိုက်ပြီးသားရှိပါတယ်အဲ့ဒါကြောင့်မိုးတွန်းရိတ်ခါဖြစ်ဖြစ်ဆောင်တွန်းရိတ်ခါဖြစ်ဖြစ်တနည်းစားလောက်အောင်ကျွန်တော်အရင်စုခိုက်ထားတာရှိတယ်
ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့စီမံအရာရှိစလိုက်မန်ဟာရဲရန်ကတော့စစ်ကောင်စီဟာပြည်သူလူထုကိုစားနပ်ရိက္ခာပြက်အောင်လုပ်နေတယ်လို့ပြောပါတယ်
။ပြည်သူလူထုကိုပြင်းထန်ထားပြီးတော့ဒီလိုကန့်တန့်မှုတွေပြင်းတော့ပါလေဒီလိုအစားအစာပြက်လက်မှုလှုပ်ဆောင်မှုတွေကလုံးဝမလောက်တင်တဲ့အရာလူခွင့်ရေးကိုပြုံပြုံတင်းတင်းပေါ့လေကျွန်တော်ချူဖောက်တယ်လို့ကျွန်တော်ပြောလို့ရတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ချက်ရဖို့စစ်ကောင်စီရဲ့သတိတိုင်ပြောခွင့်ရသူလူမှုရေးဝန်ကြီးဦးညွန့်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။အနာသိမ့်ပြီးတဲ့နောက်ချင်းပြည်နယ်တောင်ပိုင်းဝင်ပေါက်ဖြစ်တဲ့မကွေးတိုင်းကြောက်ထုနယ်စောမြို့ကနေချင်းပြည်နယ်ဘက်ကိုကုန်စည်နဲ့စေဝါတည်ယူခွင့်ကိုလည်းစစ်ကောင်စီဘက်ကကန့်သက်ပိတ်ပင်ထားပါတယ်ရှင
် RFA ကဆက်လက်ထုံးလင်းနေပါတယ်စတင်မာလာတရက်နေ့ကစပြီးစေဝါသွင်းကုန်လိုင်စင်တွေကိုပုတ်ကုန်ဝင်ဝင်တင်ပြနိုင်မှာခွင့်ပြုမယ်လို့စစ်ကောင်စီကကန့်သက်လိုက်တဲ့အပြင်အရင်ကတင်သွင်းခွင့်လျှောက်ထားခဲ့တဲ့လိုင်စင်တွေကိုလည်းပယ်ဖျက်လိုက်ပါတယ်ဒီလိုတင်းကျပ်လိုက်တဲ့အတွက်ဘာတွေဖြစ်လာနိုင်တယ်လဲစေကုံတဲ့ဒီဆရာဝန်တွေရဲ့ပြောဆိုချက်တွေကို RFA ဝိုင်းတော်သူမဝေမာတော်တင်ပြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာနယ်စပ်ကုံတဲ့ရေလမ်းတွေပြက်လို့နိုင်ငံသားကနေတင်သွင်းနေရတဲ့အထွေထွေယောဂသုံးဆေးဝါးတွေရှားပါးဈေးတက်နေတဲ့အချိန်မှာစေကုံနီတွေအနေနဲ့ပို့ကုံဝင်ဝေပြမှဈေးတင်သွင်းခွင့်လိုင်စင်ရမယ်လို့စက်ကောင်စီကညွှန်ကြားလိုက်ပါတယ်စကောင်စီလက်အောက်ခံကုံတွယ်ရေးဦးစီးဌာနကဩဂတ်စ်လ28ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံဆေးနှက်ဆေးပစ္စည်းလုပ်ငန်းရှင်များအသင်းကိုအကြောင်းကြားစာပေးပို့ပြီးတော့စက်တင်ဘာလ1ရက်နေ့ကစလို့ဆောင်ရွက်မယ်လို့ဖော်ပြထားပါတယ်။လူတွေအတွက်မရှိမဖြစ်ဆေးတွေရှားပြီးဈေးတက်နေတဲ့ဒီလိုအချိန်မှာစကောင်စီကမလုံတဲ့နာကိုလှုပ်လိုက်တယ်လို့လုံခြုံရေးအရအမိမဖော်လို့တဲ့ဆေးဝါးတွင်သွင်းသူတယောက်ကပြောပါတယ်။
ဒီဝမ်းမှာလည်းအဲ့လိုမျိုးကဈေးရတော့ဆော့တက်နေရယ်အဲပြီးရဲကျန်းမာရေးကဏ္ဍဖြစ်တဲ့အတွက်လူတွေကမဝယ်လို့လည်းမရဘူးကြာမဖြစ်မနေဝယ်ရမယ်သူကမရိယာမဲ့အပိုင်းတွေကိုသတ်ထိပ်နေတယ်လို့အဲ့လိုပြောရမှာ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်အိမ်သုံးဆေးတွေရဲ့ဈေးနှုန်းဟာ3ဆကနေပြီးတော့5ဆအထိတက်သွားတယ်လို့တီပါကနေဈေးတင်သွင်းရောင်းချသူတွေကပြောကြပါတယ်အထူးသဖြင့်နာတာရှည်ယောဂတွေဖြစ်တဲ့သွေးတို့နှလုံးစီးကြို့တွေအတွက်လိုအပ်တဲ့ဆေးတွေလက်ရှိမှာပျက်စီးပြက်နေသလိုဈေးနှုန်းလည်းအဆမတန်မြင့်တက်နေပါတယ်။ဒီလိုတင်းကျပ်တဲ့မူဝါဒဟာပြည်သူတွေကိုပို့ပြီးတော့ဒုက္ခရောက်စေတယ်လို့လုံခြုံရေးအမိမဖော်လို့တဲ့စီးပွားရေးလေးလာသူတယောက်ကသုံးသပ်ပါတယ်
။ကိုယ်ပ္ပစာကိုရှင်ရှိမှသိဆိုတဲ့ပုံစံဖြစ်လာ။စီးပွားရေးသမားကဝိသမလောဘဆိုတဲ့သမားပုံစံမျိုးမြင်နေတော့အဲ့ဒီဟာတွေသူတို့သိပြီးတော့ subscribe လုပ်တော့ဘူးဆိုတဲ့သဘောတော့မြင်လာတယ်ကွာ။ဟိုစီးပွားရေးသမားနဲ့နိုင်ငံတော်နဲ့ကအားပြိုင်နေတဲ့ခါကျတော့ဒီကတော့ပြည်သူပေါ့ဗျာ။ပြည်သူကတော့ဒုက္ခရအောင်မှာပေါ့
။ဒီလိုတင်းကျပ်လိုက်တာအကြောင်းဈေးတွေရှားပါပြီးတော့ဈေးပိုတက်လာနိုင်တယ်လို့လုံခြုံရေးအမိမဖော်လို့တဲ့အိမ်သုံးဆေးရောင်းချသူတယောက်က RFA ကိုပြောပါတယ်။
ဟိုပြတ်သွားပြီစီးတယ်မထင်တာဆိုဈေးကုန်ကြီးကဟိုတစ်ခေါက်တက်သွားတယ်ဒီတော့ဒေါ်လာ6000ကျော်လောက်ဒီတက်သွားတဲ့ဟာနေပြီးတော့ဟိုပြတ်ထားတဲ့ဈေးကိုပြန်မချတော့ဘူးဟိုကုန်ကြီးကအခုကကြည့်ရတာကုန်ကြီးတော့ဤနည်းတော့ရှိတယ
်ဒါကြောင့်လက်ရှိအချိန်ဟာပြည်သူလူထုအနေနဲ့ကိုကိုကိုဂယူးဆိုင်ပြီးတော့ကြမ်းမအောင်နေရမယ့်အခြေအနေဖြစ်နေပြီလို့လုံခြုံရေးအမိမဖော်လို့တဲ့ဆရာဝန်တယောက်ကသတိပေးပါတယ်
ဒီနေ့ရရကကွန်ပျူတာနိုင်တဲ့အနေအထားမျိုးတွေဖြစ်နေတာဆိုတော့လေကျမ်းမောင်ကယူဆိုင်ပြီးနေထိုင်မှရမယ်အားရပြအောင်စားတော့မယ်အေးဝအိမ်မယ်နော်ကျမ်းမိုင်နဲ့မညီညွတ်တဲ့အရာတွေရှောင်မယ်ကိုလက်လှောင်မှုတွေလုပ်မယ
်စကောက်စီဥက္ကဋ္ဌဘိုးချုပ်မှုကြီးမဲအောင်လိုင်ကတော့လက်ရှိအချိန်မှာနိုင်ငံသားငွေလိုအပ်ချက်ရှိနေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုတွေကိုထိမ့်သိမ်းဖို့မူဝါဒချပြီးတော့လှောက်ဆောင်နေတယ်လို့စက်တင်ဘာလ1ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့စကောက်စီအစည်းအဝေးမှာပြောထားပါတယ်ရှင်
စတက်အာနာတင်ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံတွေကိုထွက်ပြေးရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအများများရှိပါတယ်။သူတို့ဟာအထောက်ထားမဲ့ဝင်လာရတာကြောင့်နေထိုင်ရက်တည်ရေးနဲ့ဘာသာစကားအပါအဝင်အခက်အခဲမျိုးစုံကိုရင်ဆိုင်နေရပါတယ်။အဲ့ဒီတည်းကအသက်6နှစ်အရွယ်မတ်တင်းတီရီဆန်ဆိုတဲ့မိန်းကလေးတယောက်ရဲ့အကြောင်းကိုမယင်မျိုးသူတင်ပြပါလိမ့်မယ်ရှင
်။အသက်6နှစ်အရွယ်မတ်တင်းတီရီဆန်ရဲ့မိဘနှစ်ပါးဟာအာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့ဖမ်းဆီးမှုတွေကြောင့်ထောင်ထဲမှာတလနီးပါးစီနေခဲ့ရပါတယ်။မိသားစုရှေ့ရေးနဲ့ကလေးတွေရဲ့ပညာရေးအတွက်အသက်အန္တရာယ်ကြားကပဲထိုင်းနိုင်ငံဘက်ကို2022ခုနှစ်မှာသူတို့ထွက်ပြေးလာခဲ့တာပါ။အခုတော့မတ်တင်းတီဆန်ဟာထိုင်းအစိုးရကြောင်းမှဒုတိယတန်းတက်နေပါပြီ။ထိုင်းနိုင်ငံကိုစရောက်ချိန်မှာကြောင်းမှတငယ်ချင်းတွေနဲ့ဆီယမတွေရဲ့နှိမ်တာခံရလို့မပြောခဲ့ဘူးလို့မတ်တင်းတီဆန်ကပြောပါတယ်
။ဟုတ်ဆိုတော့သူတို့ကနေနေမြန်မာနဲ့ထိုင်းနဲ့ကိုခွဲခြားတယ်အဲ့လိုမျိုးသူတို့ကအချင်းမြန်မာတွေကိုအချင်းတော်တော်သေးရယ်သူတို့ထိုင်းနေတော့အဲ့တော့တမီးတီတွေကိုဒါပေမဲ့အခုတော့တီပြီသူတို့ထိုင်းနေလို့တမီးကိုဗာလဲနေကြသူတို့ထိုင်းနေကိုကိုယ့်ဘာကိုနေကြအ
ဲ့ဒီမှာ तू မပြောတဲ့အတွက်ထိုင်းရောက်မြန်မာတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံသားဖြစ်ပြီးမြန်မာစကားတက်တဲ့ဆရာတယောက်စီမှာနှစ်လတာထိုင်းစာသင်ခဲ့ပြီးတော့နောက်ထပ်ကျောင်းအသစ်မှာတက်ခဲ့တာပါ။သူမဟာမိခင်ဘာသာစကားဖြစ်တဲ့မြန်မာဘာသာစကားအင်္ဂလိပ်ဘာသာနဲ့ထိုင်းဘာသာစကားတွေကိုတက်ကျွမ်းပြီးတော့ပေသီးတွက်သင်ရှာလဲကျွမ်းကျင်တဲ့အတွက်ထူးချွန်ဆုတွေရရှိထားပါတယ်
။မင်္ဂလာပါသမီးနာမည်တင်တီဝီဆန်ပါရှင်။သမီးအသက်6နှစ်ပါရှင်။ Hello everyone. My name is Tiwi and I am 9 years old. สวัสดีค่ะหนูชื่อเด็กหญิงตินตีวีจันค่ะ อายุหนูเป็น9ขวบค่ะขอบคุณค่ะ
มาตินตีဆန်ရဲ့မိခင်မယရနာကတော့သမီးဖြစ်သူရဲ့အရွယ်နဲ့မလိုက်တဲ့စူးစားအထုံးမှုနဲ့ပတ်သက်လို့ဂုံယူရတယ်လို့ပြောပါတယ်
။ तू ဒီနိုင်ငံမှာ तू ရောက်တဲ့အတွက်ကြောင့်မလို့ तू ကမြန်မာလူမျိုးဖြစ်တဲ့အတွက်ကြောင့်မလို့ तू ကိုနှိမ်မှာ तू အရန်ကြောက်တော့ तू तू ရောက်တဲ့နေရာမှာ तू စူးစားတယ်ပေါ့နော်။तू အတွက်ကလည်းဟိုဒီစာလုံးရတာကိုခင်းနေတဲ့ထဲမှာမပါတဲ့ကလေးဆိုတော့ तू အတွက်ကလည်းဒီစာလုံးတာကို तू ခင်းနေလို့တော့ကျွန်မတို့ကမပြောဘူးပေါ့နော်။
နိုင်ငံရေးပြပခတွေကြားတဲ့ကယုံထွက်ပြီးတခြားနိုင်ငံမှာစစ်ဘေးရှောင်ရင်ရောက်ရှိနေတဲ့ရွှေပြောင်းမြန်မာတွေအနေနဲ့လည်းကိုယ်ကလေးမျက်နှာမငယ်ဖို့ပညာရေးနဲ့ပတ်သက်ပြီးတော့တက်နိုင်သလောက်ပံ့ပိုးပေးကြဖို့လဲမယ်ရဏနာကတိုက်တွန်းပါတယ်ထိုင်းနိုင်ငံရှင်းမိုင်မြို့မှာပြောင်းရွှေ့နေထိုင်လာတဲ့မတ်တင်းတီဆန်ဟာအဖွာမိဘနှစ်ပါးအသက်3နှစ်အရွယ်မောင်လေးဖြစ်သူတို့နဲ့နေထိုင်ပါတယ်မတ်တင်းတီဆန်ကိုမြန်မာပြည်နဲ့မြန်မာစစ်တပ်အကြောင်းမေးကြည့်တဲ့အခါမှာတော့မြန်မာပြည်သူတွေစစ်ဘေးရှောင်ဘဝကလွတ်ဖို့ဆူတောင်းနေတယ်လို့သူကပြောပါတယ်ရှင
်ဒီလောက်နဲ့ပဲ RFA ရဲ့အစီအစဉ်လေးကိုရနာပါရစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်